ဒီနှစ်ဒီ NLD အစိုးရလက်ထက်မှာပထမဦးဆုံးကျင်းပတဲ့အစားအနီနဲ့မှာဥအောင်မိုးစောကမြန်မာပြည်ထဲမှာရှိနေတယ်ဆိုတော့ဥအောင်မိုးစောပြည်ပကိုမထွက်ခွာခင်ဒီ89ခုနှစ်လောက်မှာပေါ့နော်ဒီအာဇာနီနေ့ကိုခြိတက်ခွင့်မရပဲနဲ့ခြိတက်ဖို့ကြိုးစားတဲ့သူတွေကိုအဲရိုက်နှက်ဖမ်းဆီးခံခဲ့ရတဲ့အခြေအနေနဲ့မနေ့ကကျင်းပခဲ့တဲ့အာဇာနီနေ့လက်ရှိအခြေအနေအဲ့ဒါနှစ်ခုကိုဘယ်လိုများရှင်ပြီးတော့သုံးသပ်ချက်ပါလဲရှင်
အခြေအနေချင်းတွေကတော့တော်တော်ကွာသွားတယ်ပေါ့နော်2010နောက်ပိုင်းမှာပြောင်းလဲတွေဖြစ်လာတယ်ပေါ့တော့ဒီနေ့အာဇာနီနေ့ကျင်းပတာကပြည်သူလူထုကရွေးချယ်တင်မြှောက်တဲ့ပြည်သူ့အခြေခံညံ့လို့တဲ့လူထုကောင်းဆောင်ဦးဆောင်တဲ့အစိုးရအဖွဲ့အောက်မှာကျင်းပတဲ့အာဇာနီနေ့ဖြစ်တာကိုတော့အခြေအနေချင်းကနိုင်မှုတော်တော်ခက်ပါဒါတစ်ချက်ပေါ့နောက်ဒုတိယတစ်ချက်ကကျွန်တော်တို့မိတဲ့တမိုင်းပေါ့နော်ကျွန်တော်တို့အသက်အရွယ်နဲ့ကျွန်တော်တို့တည်တဲ့လောက်ကတော့ပြီးခဲ့တဲ့နှစ်20လုံးလုံးလေးပေါ့နော်ကာဝေးဦးစီးချုပ်တွေတော်တော်များများဒီအာဇာနီနေ့ခန္ဓာကိုတက်ရောက်လေမရှိဘူးမနေ့ကတော့ကာဝေးဦးစီးချုပ်ကိုအာဇာနီနေ့ခန္ဓာတက်ပြီးတော့အလေးပြုတာကိုတွေ့ရတယ်ခနေ့ကျွန်တော်ဒီနိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်တလူကောင်းဆောင်ဆောင်ရွက်နေတဲ့တပ်မတော်တဲ့စုံတရားပြည်လည်နိုင်မှုဒီ reconciliation ကိစ္စဟာတစုံတရားမြင်နေရတယ်လို့ဒါလက္ခဏာတစ်ခုဖြစ်နိုင်တယ်လို့အဲ့လိုသုံးသပ်လို့ရတယ်ဗျ
ဟုတ်ကဲ့ရှင်အဲ့တော့ဒီတက်နဲ့ NLD အစိုးရရဲ့ဆက်ဆံရေးမှာအဲ့လိုတစုံတရာမျှော်လင့်ကျင်စရာမြင်ရတယ်ဆိုတဲ့အခါကျတော့ဒီ NLD အစိုးရအပေါ်တိုင်းရင်းသားတွေရဲ့ယုံကြည်မှုရောဘလောက်ရပြီလို့ဥောက်မို့ဆိုထင်လဲရှင်ဘယ်လိုများသုံးသပ်ချင်ပါလဲ
ကျွန်တော်ထင်တယ်အခုလက်ရှိ၈ဖွဲ့နယ်ကတော့လက်နက်ကိုင်အဖွဲ့အစည်း၈ဖွဲ့နယ်ရောငကူအစိုးရလက်ထက်ကတည်းကတစ်ခါရစေးလက်မှတ်ပေါ် NCA ကိုထိုးထားတယ်ယင်းအစိုးရနဲ့ပူးပေါင်းဆောင်မှုတချို့ရှိတယ်ခုလာမဲ့အစိုးရနဲ့လည်းပဲအဲ့ဒီရှစ်ဖွဲ့ကဆက်လက်ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အခြေခံတော့မြင်နေရတယ်။ဟိုတနေ့ကတော့တိုင်းရင်းသားကောင်းဆောင်တွေနဲ့တောင်ဆန်းစုကြည်ပထမဆုံးချိန်တွေ့ဆုံဆွေးနွေးတယ်။ပထမဦးဆုံးချိန်ရင်းနှီးမှုပထမဦးဆုံးချိန်ပြောင်းအကြောင်းမိတ်ဆက်အပြန်အလှန်ယုံကြည်မှုကိုစတည်ဆောက်တဲ့အပိုင်းတို့ယူဆရတာပေါ့နော်။အဲ့တော့ဆက်ပြီးတော့တစုံတရာဆက်တိုးတက်လာလိမ့်မယ်လို့အကောင်ဘက်ကကျွန်တော်ရှုမြင်ပါတယ်။
အဲ့တော့ဒီလက်ရှိ NLD အစိုးရမှာအဲ့လိုမျိုးဆွေးနွေးညှိနှိုင်းနေရတာဥပမာစစ်တပ်နဲ့ပြီးတော့အခုလိုမျိုးတိုင်းရင်းသားတွေနဲ့ဒီလောလောဆယ်မှာလည်းဒီနိုင်ငံတွင်းစီးပွားရေးရလည်းအပြောင်းအလဲတွေအများကြီးဖြစ်နေတယ်ဆိုတော့လက်ရှိ NLD အစိုးရရဲ့အဓိကအခက်အခဲကအဲ့ဒီ၃ခုတွေဟာဘယ်ဟာဖြစ်မလို့ထင်လဲရှင်ဒါမှမဟုတ်ရင်အဲ့ဒီ၃ခုတွေကမဟုတ်ရင်လည်းဘယ်ဟာကအဓိကကြတဲ့အခက်အခဲလို့ဥောက်မို့ဆိုသုံးသပ်ချက်ပါလဲ
အခြေခံအကြဆုံးကိစ္စကတော့လက်ရှိအနေအစိုးရရဲ့ဆောင်ရွက်နေတဲ့ကိစ္စတွေကိုတတ်မတော့အပါဝင်သူအုပ်ချုပ်ရေးအဆင့်ဆင့်ပြန်ကတည်တည်ကြာကြာလိုက်ပြီးတော့အကောင့်တွေပေါ်လာမဖော်ဘူးလားပေါ့နော်အဲ့ဒီကိစ္စကလက်တွေ့အခက်အခဲဆုံးဖြစ်နေတယ်လို့ကျွန်တော်တို့အဲ့ဒါယူဆတယ်ဒါကြောင့်လည်းခုနလိုဒီ NLD အစိုးရအနေနဲ့တတ်တဲ့ပြည်ပရေးကိုသူဦးစားပေးဆောင်ရွက်နေပုံရတယ်လို့လည်းပြောလို့ရတယ်အဲ့ဒီအတွက်လည်းကျွန်တော်တို့ဒီမိုစီအင်အားစုတွေတိုက်ခိုက်အင်အားစုတွေတိုင်းရင်းသားအင်အားစုတွေတဲ့ကို၌ကတို့လိုတစ်ခါတစ်ခါမိကုန်းနေထွက်ထွက်လာတာကိုလည်းကျွန်တော်ကြားနေတွေ့နေရဆိုတော့ပထမဆုံးတိုင်းပြည်ကိုတည်တည်ငြိမ်ငြိမ်အေးချမ်းချမ်းဖြစ်အောင်ထိန်းနိုင်မှုတရားဥပဒေစိုးမိုးကိစ္စတွေဆောင်ရွက်နိုင်ဖို့ကခုနဟိုတစုံတရာတက်နေပြည်ပဲရေးကိစ္စကို NLD အစိုးရအနေနဲ့စောင့်ပေးနေရပုံရတယ်လို့ကျွန်တော်တို့အဲ့လိုယူဆရကြ
ဟုတ်ကဲ့ရှင်ဒီ NLD အစိုးရအနေနဲ့အခုလိုလောက်ရမဲ့အလုပ်တွေအများကြီးကိုတပြိုင်တည်းလုပ်နေရတဲ့အချိန်မှာပဲပြီးခဲ့တဲ့သတင်းဘက်ကပေါ့နော်အကျယ်လောင်ဆုံးထွက်လာတဲ့အတန်ကတော့ဒီအမျိုးဘသာတာသနာထိန်းသိမ်းစောင့်ရှောက်ရေးလို့ခေါ်တဲ့ဒီမဘသာအဖွဲ့ရဲ့ကြီးညာချက်တို့ဒီမဘသာအပေါ်ပြန်လည်တုံ့ပြန်တဲ့မဟာနိုင်ကြီးညာချက်တို့ပေါ့နော်အဲ့တော့အဲ့ဒီပြဿနာတွေစုစုညံ့ညံ့ဖြစ်ပြီးနောက်ပိုင်းမှာပေါ့ဒီနိုင်ငံရေးကိုတနည်းတစ်ပုံဆက်ဆက်နေတဲ့ဒီမဘသာအဖွဲ့အပေါ်လက်ရှိလူထုရဲ့အမြင်ကဘလို့ပြောင်းသွားတယ်လို့များဥအောင်မို့ဆိုထင်လဲရှင်ဒါမှမဟုတ်အရင်တိုင်းပဲလို့ထင်လား
ပြီးခဲ့တဲ့ရွေးကောက်ပွဲကိုကြည့်လို့ရှင်ပြည်သူလူထုအများစုကြီးကမဘသာနောက်မှာမရှိဘူးဆိုတော့တော်တော်ထင်ရှားရှားတွေ့ရတယ်ဒါကြောင့်လည်းပဲခုနလိုတန်ခါနာကကာချင်ညာချက်ထုတ်တဲ့ကိစ္စမျိုးဒါတမဆက်နဲ့ဆောင်တဲ့ကိစ္စမျိုးတွေနောက်ဆက်တဲ့ဖြစ်ပေါ်လာလို့ကျွန်တော်အနေနဲ့အဲ့လိုပဲယူဆတယ်တချို့ဒီမဘသာအခြေခံနဲ့တစုံတရာနိုင်ငံရေးအဖြစ်ဖြစ်စီးပွားရေးအဖြစ်တခြားအကြောင်းအရာတွေအရာဖြစ်ဖြစ်အကျိုးစီးပွားရှိနေတဲ့လူနည်းစုကလာဘာဘာတာနောက်မှာရှိပြီးတော့အခြေခံပြည်သူအများစုကဘာဘာတာနောက်မှာမရှိဘူးလို့ကျွန်တော်အဲ့လိုပဲယုံတယ်ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကတက်တည်တယ်လို့ကျွန်တော်အဲ့လိုပြောချင်တယ်
ဟုတ်ကဲ့ပါရှင်ဥက္ကမိုးဆိုကျေးဇူးအများကြီးတင်ပါရှင
်ဟုတ်ကဲ့ကျေးဇူးပါ